ညဉ့်ညဉ့်ရေးဆွေးနွေးပွဲတွေမှာညှိနှိုင်းလို့မရသေးတဲ့ပြည်ထောင်စုကခွဲမထွက်ရဆိုတဲ့မူနဲ့ပတ်သက်ပြီးရှမ်းပြည်နယ်လူလူသဘောထားမရနိုင်သေးသေး၍လက်ခံမှာမဟုတ်ကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြမတက်မတော်ဘက်ကပြောနေတဲ့တခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုလည်းနိုင်ငံရေးဆွေးနွေးပွဲမှာသဘောတူညီမှုရလာမှသာဆက်ဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ပြည်တော်စုကခွဲမထွက်ရနဲ့တခုတည်းသောတပ်မတော်ဖွဲ့စည်းရေးဆိုတဲ့အချက်တွေဟာ2018ခုနှစ်21ရာစုပင်လုံဒုတိယအကြိမ်စည်းဝေးမှာဆွေးနွေးပြီးသဘောတူညီချက်မရခဲ့သလို2018ခုနှစ်21ရာစုပင်လုံတတိယစည်းဝေးမှာလည်းမဆွေးနွေးဘဲခြံလှမ်းခဲ့တဲ့ကိစ္စတွေဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေမှာကျင်းပတဲ့အစိုးရတပ်မတော်နဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုပြီးပြတ်အောင်မဆွေးနွေးနိုင်ခဲ့ကြပါဘူးဒီလိုညှိနှိုင်းရခက်ခဲနေတဲ့အချက်တွေနဲ့ပတ်သက်ပြီးရှမ်းပြည်ပြည်လဲထူတော်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကသူတို့အဖွဲ့ရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ပြည်အောင်စုနဲ့ဒီခဏခွဲမထွက်ရဆိုတဲ့ချက်ကရှမ်းပြည်လူထုပြည်ရုံးနဲ့တက်ဆိုင်တဲ့အတွက်ပဲမို့နော်။ရှမ်းပြည်ပြည်လဲထူတော်ရေးကောင်စီရှမ်းပြည်ကမတော် RCSS အနေနဲ့ပေါ့နော်။အဲကျွန်တော်ဒီရှမ်းပြည်လူထုရဲ့သဘောထားအတိုင်းကျွန်တော်တို့ရည်တည်သွားမှာဖြစ်တယ်ပေါ့နော်။ပြည်လူထုရဲ့သဘောထားတွေမပါဘဲနဲ့ကျွန်တော်ဒီခွဲမထွက်ရဆိုတဲ့နော်အဲချက်ကိုကျွန်တော်အနေနဲ့တူတာလက်ခံနိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ဒီတမျိုးသားလုံးအရေးနဲ့ဆိုင်တဲ့အတွက်ကျွန်တော်လို့ဖွဲ့စည်းတဲ့ခွဲအနေနဲ့ပဲကျွန်တော်တို့လက်မှတ်ထိုးလို့မရဘူးပေါ့နော
်ပြည်သူလူထုသဘောထားရယူဖို့အတွက်လူထုတွဲဆောင်ပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပဖို့လိုတယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာတခုတည်းသောတပ်မတော်ဖွဲ့စည်းရေးနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ဦးက
ကျွန်တော်ဒီတခုတည်းသောတပ်မတော်ကိစ္စပေါ့နော်ဒီဟာချင်းတော့ကျွန်တော်တို့သဘောတူပါတယ်တကယ်လို့ကျွန်တော်တို့ပြည်အောင်စုစစ်စစ်ပေါ့နော်အဲပြည်အောင်စုတက်မတော်ပြည့်တဲ့ချိန်ကျရင်တော့ကျွန်တော်တို့ကတော့တခုရတက်မတော်ဆိုတာလက်ခံလို့ရပါတယ်ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲတွေရလက်တွေသဘောတူကျွန်တော်ရလာမှာကျွန်တော်ဒီတခုရတက်မတော်ကိစ္စကျွန်တော်တို့ဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ပေါ့နော
်နိုင်ငံရေးတုံးသက်သူဥမ္မောင်မောင်ဆိုကတော့ RCSS မူဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းကြဲလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST မှာပြန်လည်ညှိနှိုင်းရမယ့်ကိစ္စဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
ဒီ SSB level ဒီသူရဲ့ရည်တည်ချက်ကိုအဲ့လိုဖော်ပြတယ်ဆိုပေမဲ့ PPSC မှာညှိနှိုင်းရင်တော့အလုံးလက်ခံနိုင်တဲ့ option ကတော့တစ်မျိုးထွက်လာမယ်ထင်ပါတယ်ဒီခွဲမထွက်ရေးဂရီးကွေးကိုပေးဆိုတာနဲ့ပတ်သက်ပြီးတော့အလုံးလက်ခံနိုင်တဲ့ option သုံးခုစီပေါ့နော်ဟော PPSC ကလည်းသုံးခုတင်လာမယ်ဒီတစ်မျိုးလုံးညှိနှိုင်းကော်ဖီကသုံးခုတင်လာမယ်အဲ့ဒါကိုနိုဘာလောက်ဘက်မှာဆွေးနွေးပြီးတော့ညှိနှိုင်းယူမယ်ပေါ့အဲ့ဒီမှာညှိနှိုင်းလို့ရတယ်ရှင်တော့ထပ်ပေါက်တစ်ခုရမှာပေါ့
တက်မတော်တခုတည်းဖြည့်ရင်းနဲ့ပတ်သက်လို့ကတော့ယုံကြည်မှုတိဆောက်တာကိုအရင်ဆုံးအလေးထားဆောင်ရွက်သင့်တယ်လို့လည်းပြောပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာပြည်ထောင်စုမပြိုကွဲရေးအပါအဝင်ဒုတာဝန်အရေးသုံးပါးကိုလက်ခံပြီးမှလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်ပြည်ထောင်စုကခွဲမထွက်ရဆိုတဲ့ကိစ္စကိုဆွေးနွေးပွဲမှာဆွေးနွေးသင့်မဆွေးနွေးသင့်အငင်းပွားနေဖို့မလိုအပ်ကြောင်းအော်တိုဘာလ15ရက်နေ့ကအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်